ဒီလိုမျိုးနိုင်ငံအနှံ့ဖြစ်ပွားနေတဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေအကြောင်းကိုသတင်းရယူရင်းနဲ့အဖမ်းဆီးခံထားရတဲ့သတင်းသမားတချို့ဒီကနေ့ဗီဒီယိုအွန်လိုင်းကနေရုံထုတ်ခဲ့ပါတယ်။ထိမ့်သိမ်းခံထားရတဲ့သတင်းသမားတွေထဲမှာစံမာရေးချို့တဲ့နေသူတွေရှိတယ်လို့သူတို့ရဲ့ရှင်းနေတွေကပြောပါတယ်။အကြောင်းစုံကိုတော့ကိုကျော်ကျော်သိန်းပြောပြပေးပါရှင်
။ရန်ကုန်နဲ့တခြားမြို့နယ်တွေမှာအာဏာသိမ်းမှုကန့်ကွက်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွဲတာတွေကိုသတင်းရယူရင်းဖမ်းဆီးခံထားရတဲ့သတင်းတော်တွေက6ဦးကိုပုံမှန်905ကာကြီးတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကတရားစွဲထားတာပါဒီကနေ့မှာတော့သူတို့ကိုကမာရွတ်မြို့နယ်တရားရုံးမှာဗီဒီယိုနဲ့အွန်လိုင်းကနေရုံးထုတ်စစ်ဆေးခဲ့ပါတယ်ဒီထဲမှာမြန်မာနောင်သတင်းဌာနကအမျိုးသမီးသတင်းတောက်ဒေါ်ကေစင်နွေးလည်းပါပါတယ်အမှုကိုနောက်တစ်ပတ်မှစပြီးစစ်ဆေးမှာလို့ဒေါ်ကေစင်နွေးရဲ့ရှေ့နေဒေါ်နီလာခိုင်က VOA ကိုပြောပါတယ်
ကိုကျွန်တော်ကပါဝါတင်ခဲ့ပြီပါပြီနော်။ဒီနေ့ဗီဒီယိုကွန်ဖရင့်ရှင်းမှာတွေ့ရပါတယ်၊စကားပြောရပါတယ်။ဆဲမကြီးကတော့ဒီကနေ့ဝင်းလေးနဲ့တော့သွားတယ်ပြောတယ်။ဝင်းစနခဏသွားတယ်။အဲ့ဒါလေးတော့မကောင်းလို့ပြောတယ်။နောက်ကယုံကျိန်းကြီးကကျမတို့ကိုဘယ်နှချိန်လဲဆိုတော့25ရက်နေ့ကိုပြန်ချိန်နေရှင်။နေ့ကတော့စနေဆိုတော့ကျမတို့ပါဝါပဲရှင်းနေကိုယ်စလဲလွဲစားတင်နေပေါ့နော်။ဒါမှအမှုစစ်တာဖေးတာတော့ကျမတို့လုံးလို့မရသေးဘူးရှင်။နောက်တစ်ချိန်မှပဲစမှာပါဟာ။ကုလဲကိုလည်းကျမတို့ကကုမဟာကုထားတော့စတပိုင်းရုံးကိုကုမတရားဝင်ရောက်တာဆိုတော့သူတို့ဆွဲထားတဲ့တိုင်းချက်ပေါ့နော်တိုင်းစာကိုကျမတို့ကကုမဟိုတရားဝင်မိတ်ကူထားတော့ရှိသေးတယ်တော့ဘာမှတော့ပြောလို့မရသေးပါဘူ
း။ဒီကနေ့ရုံးထုတ်တဲ့ထဲမှာဒေါ်ကေစင်နွေးအပြင် AB သတင်းဌာနတပ်ပုံသတင်းတော်ဦးသိန်းစော MPA သတင်းဌာနတပ်ပုံသတင်းတော်ဦးရဲမျိုးခန့် 70 News ကဦးအောင်ရဲကိုအလွတ်တန်းသတင်းတော်ဦးပညာဦးနဲ့ဇီးကွက်မီဒီယာကဦးဟိန်းဖြိုးစော်တို့ပါပါတယ်။ဒီကနေ့ရုံးထုတ်ချိန်အတွင်းရှေ့နေတွေနဲ့အတူမိသားစုကပါသူတို့ကိုအွန်လိုင်းကနေတဆင့်တွေ့ခွင့်ရခဲ့ပါတယ်။ကျမကြီးချိုးတဲ့နေသူနောက်သူကတော့ AB သတင်းဌာနတပ်ပုံသတင်းတော်ဦးသိန်းစော်ပါ။သူကအရင်ကတည်းကရင်ကျက်ယောဂဝေဒနာရှိပြီးလက်တလုံးမှာတော့အဲ့ဒီယောဂအခန်းကြောင့်ညနေပိုင်းတွေမှာကျမကြီးပူပြီးချိုးတဲ့နေတယ်လို့သူရဲ့ရှင်နေဒေါ်တင်စာဦးက VOA ကိုပြောပါတယ်။
ရပါတယ်ဒီရှင်းနေရောသူမိသားစုဝင်တအူရောတွေ့ခွင့်ရပါတယ်ရှင်၁၄ရက်နေ့ကိုရုံးပြန်ချိန်ပါတယ်လို့ဟိုဗီဒီယိုကွန်ဖရင့်ဆင်းမှာလည်းသူမိသားစုအကိုကတွေ့ခွင့်ရတော့အဲ့ပုံဝင်နေတော့နည်းနည်းတော့ပြင်သွားတယ်နောက်သူကဟိုရင်ကျက်ရှိရောဟိုညနေပိုင်းဆိုရင်လို့သူအဲ့လိုပြင်ဖို့ကျက်ကလည်းညနေသူစောက်ကပြေးရတဲ့အကြောင်းပြောရရှင်ဒီနေ့တော်ရရဲ့အလုပ်တာဝန်နဲ့ဒီတရားရုံးရဲ့တာဝန်ကသူတို့ရှင်ကနေဗီဒီယိုကွန်ဖရင့်ဆင်းနဲ့သက်ဆိုင်ရာရှင်းနေရစီပါဝါတင်နိုင်ဥစ္စာလုံးလဲသူ့ရဲ့မိသားစုနဲ့တွေ့ဝင်ပြီးတဲ့အလုပ်ကိုပဲဒီနေ့လုပ်သွားတာပါရှင်။တနေ့ဥစ္စာတွေကနောက်ရုံးနေပြီကျွန်တော်တို့လုပ်ခွင့်ပေးပါပါရှင်။
70 သတင်းစာကကိုအောင်ရဲနဲ့ကိုသိန်းစော်ကိုမတ်လ24ရက်နေ့မှာရုံးပြန်ချိန်လိုက်ပြီးမတ်ကေစင်နွေအပါအဝင်ကြံသတင်းသမားတွေကိုတော့25ရက်နေ့မှာပြန်ချိန်ထားတယ်လို့ပြောပါတယ်။အမှုကိုစာပြီးစစ်ဆေးတော့မှသာဘယ်လိုကြောင့်ဒီပုံမှန်နဲ့ဖမ်းဆီးရေးယူတယ်လဲဆိုတာကိုတိတိကျကျသိနိုင်မယ်လို့ရှင်းနေတွေကပြောပါတယ်။လာမယ့်16ရက်နေ့မှာလည်းဒီပုံမှန်နဲ့တရားစွဲခံထားရတဲ့အလွတ်တန်းသတင်းတော်ဦးစိုးရာဇာထွန်းကိုရုံးထုတ်ဖို့ရှိပါတယ်။ဒီပုံမှန်နဲ့ပြည့်ရှိတယ်လို့တရားရုံးကအမိန့်ချရင်တော့အမြင့်ဆုံးထောင်ဒဏ်3နှစ်အထိကျခံရနိုင်ပါတယ်။ဒီပုံမှန်ဟာအမှန်ကန်ရနိုင်တဲ့ပုံမှန်မျိုးမဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်တုံတရားနဲ့အမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်ဒီကနေ့ရုံးထုတ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတာဝန်ရှိသူတူလည်းလာရောက်ခဲ့ပါတယ်ဒီလူတွေလိုပဲတခြားပြည်နယ်တိုင်းတွေဖြစ်တဲ့ပသိမ်မြိတ်ပြည်မျိုးတို့မှလည်းဖမ်းဆီးခံထားရသူတွေရှိတယ်လို့အလွတ်တန်းတပ်ပုံသတင်းတောက်အပါအဝင်တခြားသတင်းတောက်အချို့အရီဒါဂျုံနဲ့သတင်းတိုက်တွဲဖက်တည်ထောင်သူတို့လည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်အပန်းခံထားရတဲ့ထဲကသတင်းသမားတို့ဘယ်ရောက်နေလဲဆိုတာမသိရသေးသလိုဘယ်ပုံမှန်နဲ့အမှုဖွင့်ထားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီမနေ့ပိုင်းမှာလည်းတောင်ကြီးမြို့မှာပိုလန်နိုင်ငံသားအလို့သတင်းတော်တဦးသတင်းရယူနေခြင်းအဖမ်းခံခဲ့ရပြီးသူ့အခြေအနေကိုမသိရသေးပါဘူး။မစ္စီမ DVB 70s မြန်မာနောင်းနဲ့ရန်ကုန်ခေတ်သတင်းဌာနတို့ကိုအာဏာသိမ်းစစ်ကောင်စီကထုတ်ဝေခွင့်ရုပ်သိမ်းတဲ့အကြောင်းကြေညာထားပါတယ်။ပိတ်သိမ်းတဲ့အထက်မှာမပါဝင်တဲ့ကမာရုပ်သတင်းဌာနကိုမလ9ရက်နေ့ကဝင်ရောက်စီးနင်းခဲ့ပြီးအေဒီတာချုပ်နဲ့တွဲဖက်တည်ထောင်သူတို့ကိုဖမ်းဆီးထားပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရနေ့ကစလို့ဒီကနေ့အထိဖမ်းဆီးထိန်းသိမ်းခံထားရသူသတင်းသမားအရေအတွက်40ထက်မနည်းရှိနေပြီးဒီထဲကအယောက်20ကိုပြန်လွှတ်ပေးခဲ့ပါတယ်။ဘုံရမျိုးအခြေဆိုင်သတင်းတောက်နှစ်ယောက်ကိုတော့ပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးအာမခံနဲ့လွှတ်ပေးပြီးတော့အမှုရင်ဆိုင်နေရပါတယ်ခင်ဗျာ။